ဥမေ1342ခုနှစ်တကူလာသန်းဆယ်ရက်1981ခုနှစ်ဧပြီလ14ရက်ညနေ 3:55 မိနစ်မှာဘုန်းကြီးတို့တရားဝဲစသည်ဟဲ့အဲ 3:55 မိနစ်အချိန်ရတော့ဟောရမှာပေါ့ဒါပေမဲ့ဒီရထဝိနိဒတုတ်ဟာဒီတင်းညာတွင်မှာပဲကုံသွားပါလိမ့်မယ်ရထဝိနိဒခေါ်တဲ့မြင်းရင်ခொနှစင်းကတော့ယထာပမာဝိသုဒ္ဓိခொနှစ်ဖြာဒေသနာတော်အဲ့ဒါမနေ့ကဟောခဲ့တာဒီဒေသနာတော်ကိုဖြစ်ပေါ်ခြင်းရဲ့ဒီဒေသနာတော်ဖြစ်ပေါ်လာခြင်းရဲ့အကြောင်းဘယ်သူကိုအကြောင်းပြုပြီးဖြစ်ပေါ်လာသလဲအဲမန္တန်ဤပုံနေမယတာအရှင်ပုံနာမထီကိုအကြောင်းပြုပြီးဖြစ်ပေါ်လာသည်တဲ့မြတ်စွာဘုရားဇေတွန်ကျောင်းမှာတရင်သုံးဆန်နေတော်မူသောကပ္ပိလူပြည်မှာနေပြီးတော့ကပ္ပိလူပြည်ကဝါကျွပြီးမြတ်စွာဘုရားထံအဖူးအမြော်ကြွလာတဲ့ယဟန်တော်တွေကိုမြတ်စွာဘုရားကမေးမြန်းတဲ့ကောနုခောဘိက္ခဝေကောနုခောဘိက္ခဝေဇာတိဘူမကနာဘေကုဏတပြမဇာရိနာဧဝံဘာဝိတောတံဘာဝိတောအတနာဇာအပိသောဟောတိအပိသကထင်းဇာဘေကုဏံကတ္တာအတနာဇာတန်တုထောဟောတိတန်တုထိကထင်းဇာဘေကုဏံကတ္တာအတနာဇာပဝိဝေကောဟောတိပုဝိဒကထင်းဇာဘေကုဏံကတ္တာအတနာဇာအတန်တတောဟောတိအတန်တက္ကကထင်စဘိက္ခုဏံကတ္တာအစရှိသည်ဖြင့်ဟောဘိက္ခဝေခြေသားခြေသမီးတို့ဇာတိဘူမကာနံငါဖျားဤမွေးဇာတိယမွေးဇာတိ၌ဖြစ်ကုန်သောဘိက္ခုဏယဟန်တို့သည်တပြမဇာရိဏံတရင်သုံးမောဖြစ်ကုန်သောဘိက္ခုဏယဟန်တို့သည်ကောအဘဲပုဂ္ဂိုလ်ကိုဧဝံတံပါဝီတော်ဤသို့ချီးမွမ်းပြောဆိုအပ်ပါသနီကထာမဲသို့ချီးမွမ်းပြောဆိုအပ်သနီဟုမူကားအတနာသာမိမိကိုယ်တိုင်းလည်းအပိသောအလိုနည်းသည်ဟောတည်ဖြစ်၏အပိသာကထင်းသာအလိုနည်းခြင်းနဲ့စတဲ့စကားကိုလည်းဘိက္ခုဏယဟန်တို့အားကတ္တာပြောဟောရ၏ဧတယဟန်သည်တန်တုထောဇာအတနာဇာမိမိကိုယ်တိုင်လည်းတန်တုထောရောင်ရဲဤတန်တုထိကထင်းစာရောင်ရဲခြင်းနဲ့သာသောစကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောတတ်ဤအတနာဇာမိမိသည်လည်းပုဝိတ္တောကင်းစိတ်လျက်နေဤပဝိဝေကကထင်းစာကင်းစိတ်ခြင်းနဲ့သာသောစကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောတတ်ဤအတနာစမိမိသည်လည်းအတန်တထောမယောနောဝမညိတွဲအတန်တကကထာစမယောနောမညိတွဲသောစကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောတတ်၏အတနာစမိမိသည်လည်းသီလတံပန္နောသီလနှင့်ပြည့်စုံ၏သီလတံပန္နကထင်းစသီလနှင့်ပြည့်စုံတဲ့စကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောတတ်၏အတနာဇာမိမိဒီလေတမာတိတံပန္နောတမာတိနှင့်ပြည့်စုံ၏တမာတိတံပန္နာကထင်းစတမာတိပြည့်စုံခြင်းနှင့်စသောစကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြဟောတတ်၏အတနာဇာမိမိကိုယ်တိုင်လည်းပညာတံပန္နောဝိပဿနာပညာမဲ့ပညာဖို့ပညာနှင့်တမန္တရာကတော့ပြည့်စုံ၏ဝီရိယကြံနေအတနာဇာမိမိကိုယ်တိုင်လည်းဝိရိယတံပန္နောကြိုးစားလုံလအာထုံမှုဝိရိယနှင့်ပြည့်စုံ၏ဝိရိယတံပန္နကထင်စာဝိရိယပြည့်စုံခြင်းနှင့်သတ္တသကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောရ၏အတနာဇာမိမိကိုယ်တိုင်လည်းပညာတံပန္နောဝိပဿနာပညာမဲ့ပညာဖို့ပညာနှင့်ပြည့်စုံ၏ပညာတံပန္နကထင်စာပညာနှင့်ပညာပြည့်စုံခြင်းနှင့်သတ္တသကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောရ၏အတနာဇာမိမိကိုယ်တိုင်လည်းဝိမု ക്തി တံပန္နောအရဟတဖို့ဒီဟုသောဝိမု ക്തി နှင့်ပြည့်စုံ၏ဝိမု ക്തി တံပန္နကထင်စာအရဟတဖို့ဝိမု ക്തി နှင့်စသောစကားကိုလည်းဘိက္ခုဏယဟန်တို့ကိုကတ္တာပြောဟောတတ်၏အတနာဇာမိမိကိုယ်တိုင်လည်းဉာဏဝိမု ക്തി ဉာဏဒသနာတံပန္နောဝိမု ക്തി ဉာဏအမြင်နှင့်ပြည့်စုံ၏ဝါပစ္စဝခဏဉာဏနှင့်ပြည့်စုံ၏ဘိက္ခုဏဇာယဟန်တို့ကိုလည်းဝိမု ക്തി ညာနာတံပန္နကထင်းစဝိမု ക്തി ညာအမြင်နှင့်စသောစကားကိုဝါ ပစ္စဝကနာညာနှင့်သာသောစကားကိုကတ္တာပြောရ၏ဩဝါဒကောဆုံးမတတ်၏ဝိညာဘကောတိစေတ၏တန္တတကောပြရ၏သမာဓကောကောင်းစွာယူစေတတ်၏သမုတ်တေစကောအာတက်စေတတ်၏တမ္မန္တကောရှင်လန်းစေတတ်၏ဣတိဤသို့ကောအဘယ်ပုဂ္ဂိုလ်ကိုတပြမဇာရိနာတရင်သုံးမောတို့သည်တမ္ဘာဝီတော်ချင်းမွန်ပြောဆိုအပ္ပါဒနီခြေတယဟန်တို့မြတ်စွာဘုရားကမေးတဲ့ယဟန်တို့တဲ့သင်တို့တို့ရဲ့မွေးရဇာတိမြေကပိလို့ပြေကလာတယ်ဆိုတော့အဲ့ဒီကပိလို့ပြေမှာအဘယ်ပုဂ္ဂိုလ်ကိုများတရင်သုံးမောတို့ကဒီကထာဝတ္ထု၁၀ပါးနဲ့စပ်ပြီးတော့ချင်းမွန်ပြောဆိုတာများတွေ့ကြရပါတော့နဲ့ကထာဝတ္ထုဆိုတာစကားဖြစ်ခြင်းရဲ့အကြောင်း၁၀ပါးကထာကစကားဝတ္ထုကအကြောင်းအကြောင်းလည်းဟုတ်တယ်တရားလည်းဟုတ်တယ်စကားဖြစ်ခြင်းရဲ့အကြောင်းတရားအကြောင်းဆယ်ပါတဲ့အလိုနှဲခြင်းဒီပင်နဲ့အလိုနှဲခြင်းနဲ့စတ်တဲ့စကားဖြစ်ဖို့ရာအကြောင်းဖြစ်လို့ဒီအလိုနှဲခြင်းဒီပင်နဲ့ကထာဝတ္ထုရောင်ရဲခြင်းနဲ့စတ်တဲ့စကားဖြစ်ပေါ်ဖို့ရာအကြောင်းဖြစ်တဲ့အတွက်ရောင်ရဲခြင်းဒီပင်နဲ့ကထာဝတ္ထုစကားဖြစ်ခြင်းရဲ့အကြောင်းကင်းစိတ်ချင်းနဲ့စတဲ့စကားဖြစ်ပေါ်ခြင်းရဲ့အကြောင်းဖြစ်လို့ဒီကင်းစိတ်ချင်းဒီပင်နဲ့ကထာဝတ္ထုမငိ့တွယ်ခြင်းနဲ့စတဲ့စကားဖြစ်ပေါ်ခြင်းရဲ့အကြောင်းဖြစ်လို့ဒီမငိ့တွယ်ခြင်းဒီပင်နဲ့ကထာဝတ္ထုစကားဖြစ်ခြင်းရဲ့အကြောင်းသီလပြည့်စုံခြင်းနဲ့စတဲ့စကားဖြစ်ပေါ်လာခြင်းရဲ့အကြောင်းဖြစ်လို့ဒီသီလပြည့်စုံမှုဒီပင်နဲ့ကထာဝတ္ထုအဲ့ဒီကထာဝတ္ထု၁၀ပါးနဲ့ပတ်သက်လို့ဘုသူ့ကိုများဇာတိဘုမကခေါ်တဲ့တို့ရဲ့မွေးရမည်ကပိလုပြေကတရင်သုံးပေါ်ရီချီးကျူးပြောဆိုကြပါတော့နဲ့ဒီတော့မှယဟန်နေကလျှောက်တဲ့ဘုံသောဘိကဝေဘုံသောဗန္တိမန္တနိဗုဒ္ဓောဧဝံဘာဝိတောဇာတိဘုမကနံတပြမစာရိနံအတနာစအပိစောအပိစကထင်စဘိက္ခုနံကတ္တာဗန္တိရှင်တော်မြတ်ဖရာမန္တန်ဤပုံတော်မန္တန်ဤပုံနှိမ့်မဤသာဖြစ်သောပုံတော်အရှင်ပုံနာမထီကိုသဗ္ဗမဇာရိနံတရင်သုံးမောယဟန်တော်တို့သည်ဧဝံဘာဝီတော်ဤမြတ်စွာဘုရားမိန်တော်မူသည့်အတိုင်းချီးမွမ်းပြောဆိုအပ်ပါ၏ဘုရားမန္တန်ဤပုံနှိမ့်မဤသာဖြစ်တဲ့အရှင်ပုံနာကိုရှင်တော်မြတ်ဘုရားမိန်ကြတဲ့အတိုင်းပဲတရင်သုံးမောတွေကချီးမွမ်းပြောဆိုကြပါလေဘုရားတဲ့တရင်သုံးမောသူတော်စင်တို့ရဲ့အချီးမွမ်းဆိုတာအင်မတန်ခံရခဲ့တယ်။တရင်သုံးပါအချီးသူတော်စင်တို့ရဲ့အချီးမွမ်းခံရပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာနည်းနည်းရရပုဂ္ဂိုလ်မဟုတ်တော့ဘူး။တာမညပုဂ္ဂိုလ်မဟုတ်တော့ဘူး။တကယ်သူတော်စင်ထိတ်တန်းပုဂ္ဂိုလ်ပဲ။တာမန်သူ့လိုငါလိုပုဂ္ဂိုလ်မျိုးကချီးမွမ်းနေဆိုတာကတော့ဒါကချီးမွမ်းနိုင်တာပဲ။တော်ယုံတန်ယုံလေးအကျင့်သိက္ခာရှိုံနဲ့တော်ယုံတန်ယုံလေးအည်သွေးရှိုံနဲ့လည်းပဲအဲတာမန်အည်သွေးရှိတဲ့ပုဂ္ဂိုလ်ကတော့ချင်းမွမ်းမှာပဲချင်းမွမ်းနိုင်တာပဲအဲဒါလို့တာမန်အည်သွေးရှိတဲ့ပုဂ္ဂိုလ်ကချင်းမွမ်းယုံနေတော့ဒီပုဂ္ဂိုလ်ဟာထိတ်တန်းပုဂ္ဂိုလ်ပဲအကျင့်သီလမှာရောအည်သွေးမှာရောထိတ်တန်းပုဂ္ဂိုလ်ပဲလို့ဒီလိုပြောလို့မရဘူးတခါတရံကြတော့လူမိုက်ချင်းမွမ်းဂုံနာနွမ်းဤလူမိုက်ချင်းမွမ်းဂုံနာနွမ်းဤဝမ်းမမြောက်တာလူမိုက်ကချင်းမွမ်းပြီဆိုလို့ရှိရင်အချင်းမွမ်းခံရတဲ့လူဂုံမတက်တဲ့အပြင်နဲ့ဂုံတောင်မှယုတ်လျော့ကျသွားပြီးဂုံနာသေးတယ်တဲ့ဒါကြောင့်မလို့ဝမ်းမြောက်စရာမဟုတ်ဘူးတဲ့အဲ့ဒါတခါတည်းရန်လူမိုက်တွေချီးမွမ်းမဲ့ကြလို့ရှိရင်ပိုက်ဆံပေးပြီးတော့အေးမချီးမွမ်းပါနဲ့လို့အဲ့ဒါလိုတားမြစ်ပါတဲ့ဟိုရင်ရောအတွင်းဝင်ဥဖိုးလိုက်ရောမင်းကြီးနမဲကြီးပညာတတ်ကြီးသူကကာယ ानु ပဒနာကျမ်းကိုရေးတဲ့အခါကျတော့ကာယ ानु ပါဒနာကျမ်းမှာသူကအနောက်တိုင်းကဆေးကျန်းနေပါကျန်းနေပါအဲ့ဒါတွေပဲထည့်ညှိပြီးတော့ရေးထားတာတော်တော်ကောင်းတာဟုတ်တော်တော်ကောင်းတဲ့အခါကျတော့ပညာရှိတော်ကောင်းတွေကချီးမွမ်းကြပါတယ်ပညာရှိတွေကဒီကျမ်းမျိုးတစ်ခါမှမပေါ်သေးဘူးအင်မတန်ရှုတဲ့ကြည်တင်ကြည့်လိုက်တဲ့ကျမ်းလေးလာတဲ့နဲ့ကျမ်းရဲ့အစာရည်ဖြင့်ချီးမွမ်းတဲ့အခါကျတော့အင်မတန်ထင်ရှားကျော်သောတဲ့ကျမ်းဖြစ်သွားတယ်ဒီရင်မှပညာရှိတွေချင်းမွန်းန်ကြတော့ပညာမရှိတဲ့ပုံကိုယ်တွေကလည်းပဲ နောက်ရောက်ခံပြီးဒီကြမ်းမဖတ်ဘူးမမြင်ဘူးမတွေ့ဘူးမကင်ဘူးပဲနဲ့ချီးမွမ်းညားတယ်တချို့တချို့အဲလူတယောက်ဟာတော့သူကနေရာတိုင်းနေရာတိုင်းမှာအိုးယောမင်းကြီးရဲ့ကာနုပဒနာကြမ်းကောင်းလိုက်ပုံတော့မပြောနဲ့တော့အစရှိတည်ပြန်သူကချီးကျူးတယ်သူကတော့မလုပ်တယ်လဲဆိုတော့အယက်သမားတယ်အယက်သမားဆိုတော့အဲ့ဒါအယက်ဆိုင်ထဲမှာလည်းပဲကာနုပဒနာကြမ်းကိုချီးကျူးတယ်ဟိုနေရာဒီနေရာမူယူနေတဲ့အခါမှာလည်းကာယ ानु ပါဒနာကြံချီးကျူးတယ်တဲ့ချီးကျူးတော့အဲ့ဒါကိုယောမင်းကြီးရဲ့တပည့်တွေကသိတဲ့အခါကျယောမင်းကြီးသွားပြီးပြောကြတယ်ယောမင်းကြီးရဲ့ကြံကာယ ानु ပါဒနာတော့အဲ့ဟိုအယက်သမားချီးကျူးနေပြီတွေ့ရနေရမှာပဲချီးကျူးနေတယ်ဒါဖြင့်အဲ့ဒီအယက်သမားခေါ်ပေးစမ်းမှာကွယ်တဲ့ဒါနဲ့ဒီအယက်သမားကိုယောမင်းကြီးစီခေါ်သွားပြီးတော့ခေါ်သွားတော့ကာယ ानु ပါဒနာကြံချီးကျူးတာမင်းလားကဆိုဟာဟုတ်တာပေါ့ယောမင်းကြီးအဲ့ဒါကာယ ानु ပါဒနာကြံကတိတ်ကောက်တာဒီကြံမျိုးတစ်ခါမှမပေါ်ဘူးသူကအေးတော်ပါပြီတဲ့ကွာမင်းနောက်တော့မချီးကျူးပါနဲ့တော့ယော့ငွေငါးကြက်ငွေငါးကြက်ပေးပြီးတော့မချီးကျူးအောင်နှုတ်ပိတ်လိုက်ရသတဲ့အဲ့ဒါလူမိုက်ချီးမွမ်းဂုဏနွမ်းဤတဲ့နိုင်တဲ့ပုဂ္ဂိုလ်ကချီးမွမ်းရင်အချီးမွမ်းမတတ်တဲ့အခါကျတော့အချီးမွမ်းခံရတဲ့ပုဂ္ဂိုလ်မှာဂုံရုပ်တယ်ဂုဏနွမ်းတယ်တဲ့ဒါကြောင့်မလို့ဝမ်းမမြောက်တာဘူးအဲတကယ်ပညာရှင်အကျင့်သိက္ခာနဲ့ပြည့်စုံတဲ့အသိအမြင်နဲ့ပြည့်စုံတဲ့ပညာရှင်တွေချီးမွမ်းပြီဆိုလို့ရှိရင်တော့အဲ့ဒီအချီးမွမ်းခံရတဲ့ပုဂ္ဂိုလ်ရဲ့အကျင့်ကုံအည်အသေးကုံဟာဖြင့်တကယ်ကိုပဲလေးစားလောက်လို့ထိတ်တန့်ဖြစ်လို့ပဲလို့မှတ်လောက်တယ်ဒါကြောင့်မို့လို့ဒီမှာမန္တန်ဤပုံနှိမရဲ့သားဖြစ်တဲ့အရှင်ပုံနာမထေရရဲ့ဂုံကျေးဇူးကိုသရဲသုံးပေါ်ယဟန္တာဖြစ်တဲ့ယဟန်တော်တွေအပါအဝင်ဖြစ်တဲ့ယဟန်တော်အားလုံးကချီးမွမ်းရတယ်ဆိုတော့တကယ်ချီးမွမ်းတိုက်လို့ပေါ့ဒီအရှင်မြတ်ကိုယ်တိုင်ကပဋိသမ္မိတာပတ္တယဟန္တာကိုဒါအဲ့ဒီကထာဝတ္ထု10ပါးအကြောင်းပြုပြီးချီးမွမ်းခံရတယ်ဆိုတော့အဲ့ဒီကထာဝတ္ထု10ပါးကဘာလဲဘယ်လိုလဲလိုနေရောက်ရဲ့ကင်းစိတ်မြဲညီလဲမညီရာသီလဝီရိတမာတိဆိုပြီးမြတ်ပညာဝိမု ക്തി နှင့်ဉာဏ်မြင်ဆင့်ပြောသင်ဆောက်ကြောင်းဆဲဗျာပြောသင်ကြောင်းဆဲဗျာပြောသင်ကြောင်းပြောသင်သောအကြောင်းပြောသင်သောအကြောင်းဆိုတာကထာဝတ္ထုဆိုတဲ့စကားလုံးကိုဘာသာပြန်ထားတာပြောသင်ကကထာကြောင်းကဝတ္ထုပြောသင်ကြောင်းကထာဝတ္ထုစကားပြောဆိုပို့ရာအကြောင်းဖြစ်ပေါ်လာခြင်းရဲ့အကြောင်းဆဲမျိုးတဲ့ဘာလဲဆိုတော့အလုံးနေခြင်းရောင်ရဲခြင်းကင်းစိတ်ခြင်းမငြိတွယ်ခြင်းသီလနဲ့ပြည့်စုံခြင်းဝီရိယနဲ့ပြည့်စုံခြင်းတမာတိနဲ့ပြည့်စုံခြင်းပညာနဲ့ပြည့်စုံခြင်းဝိမု ക്തി ခေါ်တဲ့အရဟတ္တဉာဏ်နဲ့ပြည့်စုံခြင်းဝိမု ക്തി ဉာဏ်အမြင်ခေါ်တဲ့ပိစ္ဆဝကနာဉာဏ်နဲ့ပြည့်စုံခြင်းဒီသဘောတရားတွေဟာဒီပြည့်စုံမှုတွေဟာကထာ7ပါးဖြစ်ပေါ်ခြင်းရဲ့အကြောင်းဖြစ်လို့ကထာဝတ္ထုအဲ့ဒီမှာအလိုနဲ့တာနဲ့ပတ်သက်လို့အပိဋ္ဌဆိုတာအလိုနဲ့ခြင်းအလိုနဲ့သောသူအပိဋ္ဌတာအလိုနဲ့ခြင်းဒီအလိုနဲ့ခြင်းဆိုတာဘယ်လိုဟာလဲလို့ဆိုတော့မိမိမှာတကယ်ရှိနေတဲ့ဂုံကိုမဖော်ပြပဲနဲ့အမြဲတစေလျှို့ဝှက်တတ်ရမယ်တဲ့ဂုံကိုဖော်လို့တဲ့အလိုမရှိဘူးမိမိမှာတကယ်ရှိနေတဲ့ဂုံကိုတောင်မှသူများသိစေလို့တဲ့အလိုလောဘမရှိဘူးတန်တဘာဝနိဂုဟနာထင်ရှားရှိနေတဲ့ဂုံကိုလျှို့ဝှက်ထားလို့တဲ့သူများမသိစေလို့ဘူးကိုယ်မှရှိတာရှိတဲ့အတိုင်းပဲအဲ့ဒါတကြောင်နောက်တစ်ခုကပဋိက္ခဏေမတ္တုမတ္တညုတာစရတဲ့ပစ္စည်းလေးပါခံယူမှုမှာအတိုင်းအရှိပြီးခြင်းတဲ့အဲ့ဒီနှစ်မျိုးရှိရဲ့အပိဋ္ဌတာဂုံရပြီတဲ့အလုံးနေခြင်းဂုံနဲ့ပြည့်စုံသွားပြီတဲ့နံပါတ်၁ကမိမိမှာထင်ရှားရှိနေတဲ့သီလတမာတိပညာပရိယတ္တိအရေးသွေးစားတဲ့ဂုံတွေကိုသူများမသိစေလိုဘူးလျှို့ဝှက်ထားလိုတယ်နံပါတ်၄ကပစ္စည်းလေးပါခံယူမှုမှာတင့်လျော်လျောက်ပတ်ယုံအတိုင်းအရှိသိပြီးတော့ခံယူတယ်အဲ့ဒီနှစ်ခုရှိပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ အလိုနယ်ချင်းကုန်တဲ့ပြည်စုံတဲ့အပိဿတာကုန်တဲ့ပြည်စုံတဲ့ပုဂ္ဂိုလ်ပဲတဲ့အတောကမင်းကြီးသီရိဓမ္မတောကမင်းကြီးပါတလိပုတ်ပြီးမှအတောကအကြောင်းတော်ကြီးဆောက်ပြီးတော့အတောကအကြောင်းတော်ကြီးဆောက်ပြီးတဲ့အခါကျတော့ကျောင်းရည်စဲချပွဲပြုလုပ်တယ်ကျောင်းရည်စဲချပွဲပြုလုပ်တော့အဲ့ဒီကျောင်းရည်စဲချပွဲမှာအကြီးဆုံးတန်ခါထီခေါ်တဲ့အကြီးဆုံးဆရာတော်ကဘယ်သူလဲဆိုမစ္ဆန္တိကထီဒါပေမဲ့အဲ့ဒီအကြောင်းရည်စဲချပွဲမှာတန်ခါတွေပြင့်လို့တန်ခါတွေရောက်လာကြတဲ့အခါကျတော့ဒီမစ္ဆန္တိကထီဟာတော်ရကြာဟိုဘုန်းကြီးကအရှင်ဖျားဟိုဘက်နဲ့နည်းနည်းတိုးပါအောင်တိုးလိုက်ရပါမည်တော်ကြာနောက်ရောက်လာတဲ့ဘုန်းကြီးကအရှင်ဖျားဒီဘက်နဲ့နည်းနည်းတိုးလိုက်ပါအောင်တိုးလိုက်ရပါမည်တော်ကြာယဟန်ငယ်လေးကလည်းအရှင်ဘုရားတပည့်တော်နေရာမရလို့နည်းနည်းလေးပေးပါအောင်ဘုရားဆိုတိုးလိုက်ရပြန်ပြီအဲဒါလိုနဲ့တန်ခါတီဖြစ်တဲ့အခြေဆုံးမစ္ဆန္တိကမထီယာဟိုနေရာတိုးလိုက်ရဒီနေရာတိုးလိုက်ရနဲ့ဖြစ်နေဘာကြောင့်လဲလို့ဆိုတော့သူဟာတဲ့တကောအဋ္ဌိအဘိညာဉ်နဲ့ပြည့်စုံတဲ့ယဟနာမထီမြတ်ကြီးဖြစ်တော်လဲပဲတဲ့သူဝတ်တာတဲ့သင်္ကန်းကတပါဒမြတ်တောင်တန်ဖိုးမရှိတဲ့သင်္ကန်းအစုတ်အနှုတ်ဖြစ်နေတယ်တပါဒဆိုတာကဟာပနတစ်ခုရဲ့၄ဘုံတစ်ဘုံကိုတပါဒခေါ်တယ်အဲ့ဒါကဟာပနတစ်ခုဆိုတာနိုင်ငံတစ်နိုင်ငံမှာသုံးတဲ့ကြက်ပြစ်နိုင်ငံတနိုင်ငံမှာတုံးတဲ့ကြက်ပြစ် currency တစ်ခုရဲ့၄ဘုံတစ်ဘုံကိုဆေးဆိုလို့တယ်။ဟိုမှာဗမာနိုင်ငံမှာဆိုလို့ရှိရင်ပြားတရာရှိတဲ့ကြက်အဲ့ဒီကြက်ရဲ့၄ဘုံတစ်ဘုံဟာတပါရတပါရလို့ခေါ်တယ်။အဲ့တော့ပြားတရာရှိတဲ့ကြက်ရဲ့၄ဘုံတစ်ဘုံဟာတပါရဆိုလို့ရှိရင်ဘယ်လောက်ဖြစ်မလဲ။ဘယ်လောက်တော့အဲ25ဗျာဒီဟာဆရာတော်ရဲ့ဒီမတိရဲ့သင်္ကန်းဟာတဲ့အဲဒါလို25ပြားမြင့်နေတယ်တဲ့ဖြစ်နေတဲ့အခါကျတော့ဒီမထီကိုမစ္ဆန္တိကမထီကြီးပဲဇာယအဘိညာယပဋိသမိဒပတ္တယဟနာမြတ်ကြီးပဲလို့ဘယ်သူမှမသိဘူးတဲ့မသိတာနဲ့ပဲရှင်ဖျားဟိုနာတို့ပါအောင်ဆိုလဲတို့လိုက်ရှင်ဖျားဒီနာတို့ပါအောင်ဆိုလဲတို့လိုက်အဲ့လိုတို့ရတယ်တဲ့အဲ့ဒီမထီကြီးကငါမစ္ဆန္တိကမထီကွယ်လို့ဘယ်တော့ခါမှဖော်မပြောဘူးတဲ့မိမိဇာယအဘိညာရတာပရိသမိတာပတ္တဖြစ်တာကိုပြောဖို့ဆိုတော့ဝေးရော။ဒါနဲ့အဲ့ဒီဘွဲမှာအင်းဒီတိုင်းသာဆိုလို့ရှိရင်တော့ငါလိုမထီကမှမချင်းမြောက်ဘူးဆိုလို့ရှိရင်တော့အတောကမင်းကြီးရဲ့ဒါနကုသိုလ်ဟာအကျိုးကြီးမှတော့မဟုတ်ဘူး။ဒါကြောင့်မို့ချင်းမြောက်မှဖြစ်မှာပဲလို့ဆိုပြီးတော့သူများမသိအောင်တန်ခါအစမှနေပြီးတော့တကိုးနဲ့မြေကြီးတဲ့ငုတ်ရှို့ပြီးတော့မှမန္တအလဲပရိသအလဲမှာတန်ခါထီရဲ့အတွက်ထားတဲ့ဆွမ်းကိုသူများမသိအောင်မြည်ကြီးတဲ့ကအထက်ကိုပေါ်လာပြီးတော့ဆွမ်းကိုယူပြီးတဲ့အခါမှာသူများမသိအောင်အသာမြည်ကြီးတဲ့ပဲငုတ်သွားပြီးတော့သင်ရနေရမှာသွားပြီးဖုံးပေးတယ်တဲ့ဟုတ်လားမိမိမှာတကောအဘိညာဉ်ရှိတာလည်းမသိသေးခြင်းမိမိရဲ့သီလတမာရီပညာဂုံနဲ့ထုံမွှန်းထားတဲ့တန်တန်ကိုအာယုံပြုလှူဒန်းရတဲ့ဆွမ်းအတွေ့အာတော့ကမင်းတရားမှာလည်းပဲအကျိုးကျေးဇူးများစေခြင်းတော့အဲ့ဒါလို့သူခမရလောက်ရရှာတယ်တဲ့အဲ့ဒီပုံကိုမျိုးဟာအပိဿတာဂုံနဲ့ပြည်စုံတဲ့ပုံကိုတဲ့အလိုနယ်ချင်းဂုံနဲ့ပြည်စုံတဲ့ပုံကိုတဲ့အရှင်ဘုံနာမထီဟာအခုပြောတဲ့မစ္ဆန္တိကမထီလို့ကိုယ်တိုင်လည်းပဲအလိုလောဘနဲပါတယ်တဲ့သူတစ်ပါးတွေကိုလည်းအလိုလောဘနဲခြင်းနဲ့စတဲ့စကားအလိုလောဘနဲအောင်နှလုံးသွင်းဆင်ခြင်းနေထိုင်ကြဖို့ရာအတွက်ပြောဟောလို့ရှိပါတယ်ဒါကြောင့်မို့သတင်းသုံးပါများကသူ့ကိုလေးစားကြကြည်ညိုကြချစ်ခင်ကြချီးမွမ်းကြပါတယ်တဲ့အဲ့ဒီအလိုနဲခြင်းနဲ့ပတ်သက်တာကိုပြောပြီးတော့ကျမ်းဂန်ကအလိုမနဲတာတွေလည်းရှောက်ပြီးတော့ခွင့်ပြသေးတယ်အတရိစတာတဲ့ပါပိဋ္ဌာတာမဟိဋ္ဌာတာအပိဋ္ဌာတာတဲ့လေးမျိုးခွဲပြီးဖွင့်ပြရတယ်အတရိဋ္ဌာတာဆိုတာအလိုလောဘလွန်ကဲခြင်းများယုံနေမဟုတ်သူဟာလွန်သွားတာအတရိဋ္ဌာတာဆိုတာအလိုလောဘလွန်ကဲခြင်းပါတယ်တော့ လွန်ကဲခြင်းပါပိစ္ဆတာဆိုတာရုပ်မှာတော့အလိုလောဘရှိခြင်းပါပိစ္ဆတာမဟိစ္ဆတာဆိုတာအလိုလောဘကြီးမားခြင်းအပိစ္ဆတာဆိုတာအလိုလောဘမရှိခြင်းဒီမှာအပ္ပကနဲဆိုတဲ့အဓိပ္ပာယ်နဲ့ပါဠိမှာရှိပေမဲ့လို့ဒီနေရာကျတော့အပ္ပဆိုတဲ့သကလုံးကနဲမဟုတ်ဘူးမရှိဆိုတဲ့အဓိပ္ပာယ်ဒါကြောင့်အပိစ္ဆတာအလိုလောဘမရှိရင်တဲ့လေးမျိုးဖတ်ပြထားတယ်အတ္တိစ္ဆတာအလိုလောဘလွန်ကဲနေခြင်းဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတော့ကျမ်းဂန်ကပြောတယ်အဲ့ဒီပုဂ္ဂိုလ်မျိုးကတဲ့မိမိနဲ့အတူတူပဲဆွမ်းလောင်းလူတဲ့ပုဂ္ဂိုလ်ကမိမိကိုလည်းမုံတစ်ချက်လှူတယ်ဟိုဘက်ပုဂ္ဂိုလ်ဟိုဘက်ပုဂ္ဂိုလ်လည်းမုံတစ်ချက်လှူတယ်အဲ့ဒါလို့လှူတာကိုတဲ့သူကမိမိလှူတဲ့မုံကြည့်လိုက်သူတစ်ပါးတစ်ပိတ်ထက်လှူတဲ့မုံကြည့်လိုက်ကြည့်လိုက်ပြီးတော့စိတ်ကဘလို့ထင်တယ်လဲလို့ဆိုတော့ငါแท้ကမုံကကြက်လဲသိပ်ကြက်ဖို့မရဘူးသေးကလည်းသေးသေးလေးပါလားသူတစ်ပိတ်ထက်ကမုံကတော့တော်တော်ကြက်ပုံရတယ်ကြည့်လဲအကြီးကြီးပဲလို့သူတို့ဝိထေကမုံကရရင်ကောင်းမှာပဲလို့အဲ့ဒါလို့ဖြစ်တယ်တဲ့အမှန်တော့မုံချင်းအရွယ်စားချင်းနဲ့အတူတူပါပဲတဲ့တအိုးကင်းတဲ့ကခြားတဲ့မုံပါပဲတဲ့အဲ့ဒါကိုဒီလိုထင်တယ်တဲ့အလိုလောဘလွန်ကဲခြင်းဆိုတာမဟုတ်ဘူးလားအဲ့ဒါကိုကျန်းကတစ်မျိုးဖွင့်ပြသေးတယ်အဲ့ဒီပုဂ္ဂိုလ်ဟာတဲ့အခွန်းကသူ့နာကပုဂ္ဂိုလ်ကပုဂ္ဂိုလ်ရဲ့တပိတ်ထဲကသူထင်တဲ့ကြီးတယ်လို့ကြက်တယ်လို့ထင်တဲ့မုံကိုယူပြီးတော့တဲ့သူတပိတ်แท้ๆသူတပိတ်แท้ကငဲတယ်မကြက်ဘူးလို့ထင်တဲ့မဟုတ်ဘူးဟိုပုဂ္ဂိုလ်တပိတ်แท้แท้ပေးလိုက်ပြန်လို့ရှိရင်လည်းပဲတဲ့သူတပိတ်แท้ရောက်လာတဲ့မဟုတ်ဟာငဲပြီးမကြက်ပြန်ဘူးတဲ့အဲ့လိုဖြစ်နေပြန်တယ်တဲ့ဆိုလိုတာကကိုယ့်လက်ထဲရှိတာမကောင်းဘူးနဲတဲ့သူများလက်ထဲရှိတာမှကောင်းတယ်များတယ်လို့ထင်ပြီးတော့သူများစီကဟာကိုထပ်ပြီးတော့လိုချင်လောဘဖြစ်နေတာကိုအလိုလောဘလွန်ကဲခြင်းမဟိတ္တအတ္တိဋ္ဌတာတဲ့အဲ့ဒါလိုအလိုလောဘမျိုးရှိနေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအမြဲတမ်းချမ်းသာနေမဲ့ပုဂ္ဂိုလ်ပဲမဟုတ်လားမှန်ပါဘူးခင်ဗျာ။မဖြစ်နေမဲ့ပုဂ္ဂိုလ်တော့အမြဲတမ်းဆင်းရဲနေမှာပဲဟုတ်လားကိုယ်မှာစိတ်တစင်စားရှိတယ်နားကလည်းစိတ်ဘီးကလည်းစိတ်လက်ဘင်းကလည်းစိတ်လက်ကောက်ကလည်းစိတ်နှာခေါင်းကလည်းစိတ်အဲလက်စွပ်ကလည်းစိတ်ဒါပေမဲ့လို့အလုံးပေါင်းလိုက်တဲ့အခါကျတော့စိတ်ကယတိ20ရှိတယ်စိတ်မများဘူးဒါနဲ့သူများကိုယ်နဲ့အတူပွဲနေပွဲတိုင်းလာတဲ့ကိုယ်အနာကလူကြည့်လိုက်ပြန်တော့လေဒီစိတ်မျိုးပဲသူ့စိတ်ကလည်းပဲအလုံးစုပေါင်းလိုက်မယ်ဆိုလို့ရှိရင်18ယတိလောက်ပဲရှိတယ်ဒါပေမဲ့စိတ်ထဲကအမယ်သူ့စိတ်လေးကပိုးပြီးလှတာပဲလှုပ်ထားလိုက်တာဘယ်လိုပဲပဲညာပဲသူဟာကငါရဲ့ပို့ယတိတွေများဝင်ရတယ်ဧကန္နယတိအစိတ်30လောက်တော့ရှိမှာပဲငါရရင်ကောက်မှာပဲပါခေါ်လဲအလိုလောဘလွန်ခဲ့ခြင်းမဖြစ်ဘူးလားဖြစ်တယ်ဒီလိုဆိုလို့ချင်းအဲ့ဒီဓကမာကြီးဘရော့ချမ်းသာမလဲယဟန္တာဖြစ်တဲ့အခါချမ်းသာမှာပေါ့မဟုတ်ဘူးလားအဲ့ဒါအတ္တိဋ္ဌတာတဲ့နောက်ပါပိဋ္ဌတာတဲ့ရုပ်မှာတော့အလိုလောဘရှိခြင်းတဲ့ဘယ်လိုလဲဆိုတော့အတန္တဂုဏသံဘာဝနာပဋိဂဟနေအမတ္တညုတာတဲ့ကိုယ်မှာတကယ်မရှိတဲ့သီလဂုဏ်တမာရီဂုဏ်ပညာဂုဏ်ကိုရှိလေတရားဟန်ဆောင်ဝါကြွပြီးတော့အမြဲတစေဖော်ထုတ်တတ်တယ်တဲ့ပစ္စည်းလေးပါခံယူရမှာလည်းပဲပမာဏမတိတတ်ဘူးလောဘကြီးတယ်တဲ့အဲ့ဒီအင်္ဂါနှမျိုးနဲ့ပြည့်စုံပြီဆိုလို့ရှိရဲ့အဲ့ဒီပုဂ္ဂိုလ်ဟာပါပိဋ္ဌတာတဲ့ရုပ်မှာတော့အလိုလောဘရှိတဲ့ပုဂ္ဂိုလ်ပဲတဲ့ကိုယ်သီလမရှိဘဲနဲ့ငါကသီလရှိတယ်လို့သီလအကျင့်နဲ့ပြည့်စုံပါတယ်လို့အများကသိကြပါစေဆိုပြီးတော့သီလရှိခြင်းအောင်ဟန်ဆောင်ပြီးပြောတယ်ကိုယ်မှာတကယ်တမာရီမရှိဘဲနဲ့တမာရီရှိလေသရောင်ရောင်ကိုယ်မှာဥပဒနာပညာမဲ့ပညာဖို့ပညာမရှိမနဲ့ရှိလေသရောင်ရောင်ကိုယ်မှာတခြားသောကောင်းကုန်တွေမရှိဘဲနဲ့ရှိလေသရောင်ရောင်သူများထင်အောင်ဟန်ဆောင်ဝါကြွပြီးတော့ပြောတယ်အဲမသိတဲ့လူကတော့အဟုတ်ထင်တယ်ညောမြင်တတ်တဲ့ပညာရှင်တို့ရှေ့ကြတော့သူဘုံဘုံလဲရောလောကက လောကကဟိုဘုန်းကြီးတို့ငယ်စဉ်ကဆရာတော်ပြောတာနည်းနည်းပြန်တတိရတယ်အကုန်လည်းမဟုတ်ဘူးအခုမှတတိရတာပါတဲ့လူလိန်လူညာပေါ်ပြောတိုင်းမယုံနဲ့လူလိန်လူညာပေါ်ပြောတိုင်းမယုံနဲ့နှစ်ခုသုံးခုပဲချက်ချင်းမဟိသွားတယ်လောကကလိန်နဲ့ညာတဲ့လူတွေပေါ်တယ်တဲ့အဲ့ဒါလိန်နဲ့ညာတဲ့လူတွေဘာကြောင့်ပေါ်တယ်လဲလို့ဆိုတော့တဲ့အလိန်ခံအညာခံရင်းတဲ့လူတွေပေါ်လို့တဲ့ဟုတ်ပါလားအလိန်ခံအညာခံရင်းနာမဘလို့ကိုသွားပြီးအလိန်ခံအညာခံရတယ်လဲဆိုတော့ငွေတရားပေးသွားအလိန်ခံရတယ်ကတော်ပွဲ10ပွဲလောက်သွားတင်ပြီးတော့အဲ့ဒါပိုက်ဆံ900လောက်အကုန်ခံပြီးတော့အလိန်ခံရတယ်အလိန်ခံတာပဲလို့တာမန်လေးတော့အလိန်ခံရတာမဟုတ်ဘူးမဟုတ်ဘူးလားအဲ့လိုတော့အလိန်ခံရတာအဲ့ဒါလို့အလိန်ခံနေတဲ့လူတွေပေါ်တော့လိန်တဲ့လူတွေကလည်းပေါ်လာတယ်ကြွားတဲ့လူတွေကလည်းပေါ်လာတယ်အကြပဲရသလိုလိုအမြင်ပဲရသလိုလိုလာမိပြီဆိုမျက်စိလေးမှိတ်လိုက်ပြီးတော့နားကလေးကောင်းရင်စောင်းနေပြီးတော့အထက်ကပြောတာနားထောင်လိုက်ရသေးတယ်အဲအထက်ကပြောတာစောင်းစောင်းလေးနားထောင်ကြခေါင်းလေးတင်းငိတ်ငိတ်နဲ့ညိတ်ပြီးတော့မှအင်းအထက်ဆရာကြီးကဘလို့ပြောလိုက်တယ်နင်းပါလုံးအရေးကြီးတာကတော့ငါ့ကိုငွေတစ်ထောင်လောက်ပူတော်ပေါ့လေဒါဟာအရေးကြီးဆုံးပေါ့ဒီတော့အဲ့ဒါလို့မရှိတဲ့ဂုံကိုရှိလေတဲ့အောင်ဟန်ဆောင်ဝါကြွားတဲ့ပုံကိုယ်တွေများတာဟာအလိန်ခံနေတဲ့ပုံကိုယ်တွေများလို့တဲ့ဒါကြောင့်ဒီလောကမှာဒီတိုင်းပဲအဲ့ဒါလို့ဟိုကိုင်းဒီကိုင်းတွေကလိမ့်မလို့ခေါင်းကြီးတွေကလည်းဒီလိုပဲမထိတထိနဲ့ဘာလို့လို့ညာလို့လို့နဲ့ဝါကြွပြီးပြောပြီးဆိုလို့ရှိရင်တော့တရားတော်မတွေကလည်းပဲတချို့မသိကြတဲ့အခါကျတော့ဟုတ်ကြီးမှပြီးအမလေးယဟနာကြီးပါလားဆိုပြီးတော့ရှိခိုးကြပြုစောကြအိန္ဒိယနဲ့ဇာယံတော့တော်ပါသေးတယ်အိန္ဒိယမှာဆိုလို့ရှိရင်တော့ဘာမှမလုပ်ခဲနဲ့အဝတ်ချွတ်ပြီးကိုတုံးလုံးနေတာနဲ့ပဲတခါတည်းယဟနာဖြစ်ဖျားဖြစ်သွားတာအဲ့ဒါအဝတ်ချွတ်ကိုတုံးလုံးနေပြလိုက်တာနဲ့အမလေးအမှန်တန်အလိုလောကနေတာပဲအဝတ်တော်မဟုတ်ဘူးအမှန်တန်ခေါင်းပါတဲ့အချင်းရှိတာပဲအဝတ်တော်မဟုတ်ဘူးဆိုပြီးအဲ့ဒါကြီးကိုကုန်းကုန်းပြီးတော့ဥချကြတာကုန်းကုန်းဥချကြတာပြီးတော့ဘုန်းကြီးမြတ်စွာဘုရားလက်ထက်ကမက္ခလိဂောသာလဆိုတာမက္ခလိဂောသာလဆိုတာသူကတထေရှင်ကပထမကဒီဖျားပဲသူမြတ်စွာဘုရားနဲ့ပြိုင်သူပြိုင်သူပွင့်နဲ့ဖျားကြီးချောက်စုထဲမှာတဆူအဖြစ်နဲ့ပါဝင်တယ်တဆူအဖြစ်နဲ့ပါဝင်တယ်ဒါကသူကပထမကဖျားမဖြစ်ခင်ကဖျားလောင်းဘဝကကျွန်းလေးသူကတထေတယောက်ရဲ့အိမ်မှာကျုံဆန်းပြီးတော့ဆရာခန်းရလှုပ်နေတာတနေ့တော့မိုးတွင်းတထေကဆီယူခိုင်းလို့မလို့ဆီအိုးသွားပြီးယူဆီအိုးသွားပြီးယူတဲ့အခါကျတော့သူ့မှာဝတ်ထားတာကလည်းနိုင်ငံပိုင်းရှိတယ်အပေါ်အိမ်ကြီးလည်းပါတာမဟုတ်ဘူးအဲ့တော့ဆွဲလိုက်တာမှလူမဆွဲမိပဲနဲ့နိုင်ငံပိုင်းဆွဲမိတဲ့အခါကျတော့နိုင်ငံပိုင်းကတစ်ထည့်လက်ထည့်ပါလားအဲ့ဒီကြောင့်ကဗလာကိုရီးနဲ့အဲ့ဒါမျိုးတဲ့လမ်းကြီးတစ်လျှောက်ပြေးပါလျော့ခွေးတစီပြီနဲ့ကြောက်လို့ကြည့်ရတော့ကျွန်းဆိုတာလည်းပတ်နိုင်တာကိုတပ်ပိုင်ခွင့်ရှိတယ်ရိုက်ပိုင်ခွင့်ရှိတယ်နှက်ပိုင်ခွင့်ရှိတယ်ထိတ်တုံးခတ်ပိုင်ခွင့်ရှိတယ်ဒါနဲ့ပြေးလိုက်တာတတိလဲအိမ်မောက်ဟာအထီတော့လိုက်ပါသေးရဲ့နောက်တော့မလိုက်ဘူးဒါပေမဲ့လို့ तू ကကြောက်တော့ပြေးလိုက်တာမြို့ပြင်ရောက်သွားမြို့ပြင်ရောက်တဲ့အခါကျတော့မှအဝတ်ကလည်းမပါတော့အိမ်လဲမပြန်ရဲတော့တခြားလဲသွားเสียမရှိတော့လမ်းမေးကခြုံနေဝင်ပြီးနေလိုက်တယ်လမ်းမေးကခြုံနေဝင်နေတော့လှုပ်လဲမလှုပ်ရဲဘူးကျွန်းဆိုတော့အင်မတန်စိတ်တက်ကအောက်ကျနေတာကိုအောက်ကျနေတော့ဘုရုဝမသူမော်မကြည့်ရဘူးဖြစ်နေတယ်။ဒါနဲ့ခေါင်းငိုက်ဆိုင်ချပြီးတော့ခြုံထဲမှာမှိုင်းတွေနေတော့အဲ့ဒီလမ်းဖြတ်သွားတဲ့လူကလူတယောက်ကမတော်တဆခြုံထဲကသူ့မြင်သွားတော့ကိုလုံးကြီးလည်းတွေ့ရမျက်လွှာချပြီးခေါင်းအောက်ဆိုင်ထားတာလည်းတွေ့တော့အမလေးယဟနာကြီးပါလားအဲ့လိုဆိုပြီးသူ့ဝင်ဖူးကြတာအဲ့ဒီပုဂ္ဂိုလ်ကဝင်ဖူးရောခုတော့သူကတော့ကြောက်လို့ရှက်လို့ခေါင်းမဖော်ရဘူးအဲ့ဒီလူကြီးကလာပြီးတော့
အရှင်ဖုရားဘယ်မှာတရင်သုံးပါလဲဖုရားဘာနေပါလဲဖုရားဘလို့လျှောက်သူကဘာမှမပြောဘူးအဲခေါင်းကြီးငိုက်ဆိုင်ကြီးချပြီးမျက်လွှာကြီးတာချနေမော့လည်းမကြည့်ဘူးသူကတော့ကြောက်လို့အဲတတိကြီးကတော့မလေကိလေသာကုန်ခွန်းနဲ့ယဟန်တော်ကြီးယဟန်တာကြီးစကားတောင်မပြောရှာဘူးအမတန်ကြည်ညိုးသွားတဲ့အဲ့ဒီခကြီးသွားတာကြည်ညိုးသွားတာနဲ့မျိုးတဲ့ပြန်ရောက်တဲ့ခါကျသူကပြောတယ်အာယဟန်တာတူပွင့်လို့ဟိုခြုံထဲမှာအဲ့လိုပြောတာနဲ့ပဲဒါနဲ့အာလူပွဲနိုင်ရနေနဲ့အိုးပစိုးတွေစားပွဲတောက်ပွဲတွေနဲ့လာပြီးတော့လူရတန်းညဖူးရမျောကြယဟန္တာကြီးကလည်းတစ်ချက်မှမလှုပ်ဘူးမလှုပ်တာကမလှုပ်ရဲလို့အဲ့ဒီမလှုပ်ရဲလို့မလှုပ်တာကိုပဲကိလေသာကုန်ခန်းလို့ငုတ်တုတ်ကြီးဖြစ်နေတယ်လို့ထင်တာဒီတော့လူတွေပြန်သွားတဲ့အခါကျတော့ညကျတော့ယဟန္တာကြီးကတွေးတယ်နာအဝတ်မပါလို့သူတို့ယဟန္တာထင်ပြီးလူရတန်းညတာပဲဒီတော့ငါအဝတ်ပြန်ဝတ်လိုက်မယ်ဆိုလို့ရှိရင်တော့ငါယဟန္တာထင်မှာမဟုတ်တော့ဘူးအဲ့တော့အဝတ်မဟုတ်ဖဲနေမှပဲဆိုပြီးတော့သူကအဝတ်မဟုတ်ဘူးဒီတိုင်းမဲ့နေတယ်ဒီတိုင်းမဲ့တော့အဲ့ဒီမှာဘာပေါ်လာတယ်လဲဆိုတော့ကို့မှာမရှိတဲ့အလိုလောဘကင်းခြင်းဆိုတဲ့ဂုံကိုရှိလေသရောင်ဟန်ဆောင်ဝါကြွားတဲ့အတန္တဂုဏသံဘာဝနာဒါဖြစ်နေအစားလည်းမစားရဘူးလူတွေပြန်သွားတဲ့အခါကျမှညသကောင်ကျမှတိတ်တိတ်လားလူတဲ့ဟာတွေတဲကအဲ့ဒါကြက်ရစားရတယ်။ဘာကြောင့်လဲလို့ဆိုတော့ကြောက်လို့နောက်ကြတော့အစားမစားလို့အစားတွေမြောင်များစွာတူရလို့သိတော့အင်းဒါလည်းပဲအကောင့်ပဲဆိုပြီးတော့အဲ့ဒါသူများညစာမစားဘူး၊သူကနေစာမစားဘူး။နေစာမစားဘူး။အဲ့ဒါနဲ့ပဲတဖြည်းဖြည်းလူသိများလာပြီးတော့နောက်ကြတော့ဘာဖြစ်တယ်လဲဆိုမာခလိဂောတာလဆိုတဲ့ဖယားကြီးဒိဋ္ဌိဖယားကြီးဖြစ်လာတယ်အမသာနေရလာတယ်ဒီတော့သင်္ဆာကြီးပါအဲ့ဒါညာတဲ့လူကတော့အညာခန္ဓာလားညာရင်တဲ့လူကလားညာတာလားအညာခံရင်တဲ့လူကတော့ပြီးတော့တက်တက်ကိုအညာခန္ဓာအဲ့ဗမာပြည်မှာအဲ့ဒါတွေအများကြီးပဲဗမာပြည်မှာအဲ့ဒါတွေအများကြီးပဲ